ရိုဟင်ညာတွေကကမ္ဘာပေါ်မှာခွဲခြားဆက်ဆံမှုအခံရဆုံးဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ညာဒုက္ခသည်ထောင်ပေါင်းများစွာရဲ့လူအချက်တွေကိုစမ်းစစ်ဖို့အတွက်မစ္စတာဂူတရက်စ်ဟာကမ္ဘာပံဥက္ကဋ္ဌနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လ1ရက်နေ့2ရက်နေ့မှာတွားရောက်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်နဲ့ကမ္ဘာပံဥက္ကဋ္ဌချင်းမြုံကင်မတို့ဟာတနင်္ဂနွေနေ့မှာဒိုင်ကာမြို့ကိုရောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနန်နဲ့တွေ့ဆုံခဲ့တယ်လို့တနင်္လာနေ့မှာတော့ရိုဟင်ဂျာ9သိန်းနီးပါးခိုလုံနေတဲ့ကောက်ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြတာပါဒီရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရောက်သူတိုင်းသူတို့ခံစားနေရတာအတွက်ခြေကွဲဝမ်းနေကြပြီးဒီရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံတာအခံရဆုံးဖြစ်နိုင်တယ်လို့မစ္စတာဂူတာရက်စ်ကပြောပါတယ
်သူရဲ့ကြောက်မဲ့ဖွယ်ရာအဖြစ်အပျက်တွေကိုနားထောင်ရပြီးအဲ့ဒီအဖြစ်အပျက်တွေထဲမှာစနစ်တကျလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့တပ်ဖြတ်တာအာရမအကျဉ်ခံရတာအိမ်တွေရွာတွေမိရှို့ခံရတာလိုအကြမ်းဖက်မှုတွေကြီးကြီးမားမားပါဝင်နေတာမို့ခြေကွဲပွဲအကောင်းဆုံးအဖြစ်အပျက်တွေထဲကတစ်ခုဖြစ်နိုင်ပါလေကျွန်တော်ဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုနှစ်ကျင်ရောက်ခဲ့ဘူးပါလေရိုဟင်ညာတွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံမှုအခံရဆုံးထဲမှာပါနေတာဒါမှမဟုတ်ခွဲခြားဆက်ဆံအခံရဆုံးဆိုတာတန်လျာဖြစ်စရာမလိုပါဘူးသူတို့ဟာသူတို့ရဲ့နိုင်ငံမြန်မာပြည်ထဲမှာနိုင်ငံသားဖြစ်ခွင့်မရတာလို့အခြေခံအကြဆုံးဖြစ်ကိုတောင်အတိမတ်ပြုမခံကြရပါဘူ
းမစ္စတာဂူဒရက်စ်ဟာ2008ခုနှစ်တုန်းကကောက်ဆက်စ်ဘဇားကိုတခါရောက်ခဲ့ပြီလို့အခု10နှစ်ကြာမှနောက်ထပ်တခါလာရောက်ခဲ့တာပါရိုဟင်ဂျာဒုက္ခသည်တိမ့်နေချီရှိနေတဲ့ဒုက္ခသည်စခန်းတွေရဲ့အခြေအနေဟာအတော်ကလေးကိုဆိုးဝါးနေတာမြင်တွေ့ရတဲ့ကမ္ဘာပံဥက္ကဋ္ဌကင်ကတော့ရိုဟင်ဂျာတွေကိုပံ့ပိုးကူညီဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်ဒေါ်လာတန်ပေါင်း480ကနဦးချထားပေးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင
် We believe that everyone has a right to
ဉာဏ်ဉာဏ်ကြားခွင့်တွေအသက်ရှင်နေထိုင်ခွင့်တွေစေကူတာခွင့်တွေမရမှာမျိုးခွဲခြားဆက်ဆံခံရမှာကိုကြောက်မနေရတာမျိုးအခွင့်အရေးရှိတဲ့နယ်လူကျွန်တော်ယုံကြည်ပါတယ်။အခုကျွန်တော်တို့ကြားရတဲ့ဇာတ်လမ်းတွေကရခိုင်ပြည်နယ်ကသူတို့နေအိမ်တွေမှာနေဖို့ကြိုးစားနေတဲ့ဒါမျိုးတွေကြုံနေရတာမျိုးကြေကွဲဖို့ကောင်းလာပါတယ်။
ရိုဟင်ဂျာဒုက္ခသည်တွေအတွက်တီးတန့်အစီအစဉ်လှုပ်ဆောင်ဖို့အကူအညီဖြစ်နေဒီနှစ်မှာချထားပေးမယ့်ဒေါ်လာတန်း480အပြင်ဘင်္ဂလားဒေ့ရှ်အစိုးရကိုဖွံ့ဖြိုးရေးအကူအညီဖြစ်နေတိတ်ကိုနေပါတဲ့အတိုးနဲ့အမေရိကန်ဒေါ်လာတန်း3000ကိုချင်းငွေဖြစ်နေချထားပေးမှာဖြစ်ကြောင်းလဲကမ္ဘာပံဥက္ကဋ္ဌကထူးထူးခြားခြားကြေညာခဲ့တာပါမစ္စတာဂူတာရက်စ်နဲ့မစ္စတာကင်မရိုဟာတနင်္လာနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေမပြောင်းခင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးအတွက်မြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ UNDP တို့ကြားလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လွှာ MOU မှာမြန်မာအစိုးရကလက်မခံတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးရောမြန်မာအစိုးရလက်ခံထားတဲ့ဘင်္ဂလီမွတ်စလင်ဆိုတဲ့အတုံးနှုံးကိုပါတုံးမထားပါဘူး။ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုကုလသမဂ္ဂကလက်ခံထားတယ်လို့အခုလိုနားလည်မှုစာချုပ်လွှာရေးထိုးနိုင်တဲ့အဆင့်ရောက်လာတာဟာရိုဟင်ဂျာတွေအတွက်ကောင်းမွန်တဲ့ခြေလှမ်းဖြစ်တာမို့ဒါကိုလက်ခံဖို့လိုကြောင်းအတွင်းမှုချုပ်ကပြောပါတယ
် I believe this memorandum of understanding is a first step on the way
အခုရထားတဲ့နားလည်မှုစာချုပ်လွှာ MOU ဟာရိုဟင်ဂျာတွေရဲ့ရပိုင်ခွင့်ကိုအတိမတ်ပြုဖို့လမ်းကြောင်းမှာပထမခြေလှမ်းဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့ဒါကြောင့်ဒီခြေလမ်းကိုမလန်းဘူးလို့ပြောရင်တိတ်မှားသွားပါလိမ့်မယ်။ရှောက်ရမယ်လမ်းကြောင်းဟာရှည်လျားပြီမဲ့ဘယ်လမ်းကိုမဆိုပထမခြေလမ်းနဲ့ဆက်လှမ်းရမှာပါ။အခုချိန်မှာမြန်မာအစိုးရလက်ခံထားတာကိုလက်ရောပြီးလုံမဖြစ်မဲ့သဘောမျိုးဒီလိုလုပ်ရတာပါ
။အခုလိုရွန်ဂျာဒုက္ခသည်ပြဿနာပေါ်လာတာရဲ့အရင်းမြစ်အတွက်တာဝန်ရှိသူဟာမြန်မာအစိုးရဖြစ်တယ်လို့ကုလသမဂ္ဂကလက်ခံထားကြောင်းနဲ့ပြဿနာရဲ့အရင်းမြစ်ကိုလူတွေကမေ့နေတတ်ကြတယ်လို့အခုဒီလေနိုင်ငံတကာအတိုင်းဝန်းကနေမတားဆီးနိုင်သေးဘူးလို့လည်းပြောပါတယ်။ဒါကြောင့်1986ခုနှစ်ကစပြီးအခုပထမဆုံးချိန်ဖြစ်နေကုလသမဂ္ဂလုံခြုံရေးကောင်စီမှတင်သွင်းဆွေးနွေးဖို့အတွက်သူလုပ်ခဲ့တယ်လို့လည်းပြောပါတယ
်။ I wrote an official letter to the Security Council in order to make sure
ပြည်ထနာကိုလုံခြုံရေးကောင်စီမှထည့်သွင်းဆွေးနွေးဖို့တေချာအောင်လုံခြုံရေးကောင်စီကိုတရားဝင်စာတစောင်းကျွန်တော်ရေးခဲ့ပါတယ်။ဒါပေမဲ့ဒါဟာမလွယ်လှပါဘူး။သိကြတဲ့အတိုင်းပါပဲနိုင်ငံတကာအတိုင်းဝန်းမှဒီကိစ္စအတွက်သဘောထားကပြပြီးတော့ကွဲလွဲနေပါလေ
ဒီပြဿနာအတွက်အားလုံးမှာတာဝန်ရှိပေမဲ့သူ့ဘက်ကတော့လုံးဝတာဝန်ယူချောင်းနဲ့တကယ်တော့မြန်မာနိုင်ငံမှာဒီပြဿနာဖြစ်ပေါ်ရတဲ့အကြောင်းကအဆုံးမှာတော့မြန်မာနိုင်ငံမှာပဲလုံးဝတာဝန်ရှိချောင်းနဲ့ထောက်ပြခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာကမ္ဘာပံဥက္ကဋ္ဌဂျင်မြုံကင်ဒ ုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့ကုလသမဂ္ဂလူ့ရေးရန်ပုံငွေအဖွဲ့ UNDPA မှုဆောင်ဒါရိုက်တာနာတာလီယာကန်နမ်အပြင်ကုလသမဂ္ဂအကြီးအကဲအရာရှိကြီးတွေလိုက်ပါပြီးဘင်္ဂလားဒေ့ရှ်နိုင်ငံနှစ်ရက်ကြာခီးစဉ်တွားရောက်ခဲ့တာဖြစ်ပါတယ်။